ကျမ်းမာတော်မူပါစတူတော်မောင်ရေအခုရက်ပိုင်းလူတွေသဘောကျနေတဲ့ကာတွန်းလေးတစ်ခုရှိတယ်။ငွေပုံပေါ်တက်ထိုင်နေတဲ့လူကြီးတစ်ယောက်ကိုနွမ်းမားတဲ့ပြည်သူတစ်ယောက်ကမေခွန်းထုတ်နေတဲ့ကာတွန်းကလေးပါ။သူမေခွန်းထုတ်လိုက်တာကအဘတို့ရောစားတောက်ခွန်ဆောင်ပြီးပြီလားတဲ့။အခုတလောမီဒီယာစာမျက်နှာတွေပေါ်မှာစားတောက်ခွန်အကြောင်းနဲ့ Service Test အကြောင်းလူတွေတော်တော်များများပြောကြညီးကြတယ်။စားသုံးသူပြည်သူအများစုကအဲ့ဒီစားတောက်ခွန်ဆိုတာနဲ့ Service Test နှမျိုးစလုံးကိုသဘောမကျကြဘူး။နောက်ပြီးလူအများစုကအစိုးရကိုပေးဆောင်ရတဲ့စားတောက်ခွန်နဲ့စားတောက်ဆိုင်တွေကသူတို့သဘောနဲ့သူတို့ကောက်ခံနေကြတဲ့ service test နှစ်ခုကိုမတဲကွဲပဲရောထွေးနေကြတယ်။စားတောက်ခွန်ဆိုတာကအစားအသောက်ရောင်းရတဲ့ငွေရဲ့900ကျပ်လုံးနဲ့ညီမျှတဲ့အခွန်ကိုစားသုံးသူကကြားခံရပြီးအဲ့ဒီငွေကိုနိုင်ငံတော်ကိုစားစားတောက်ဆိုင်ပိုင်ရှင်တွေကစားသုံးသူပြည်သူတွေစီကနေကောက်ခံပြီးပြည်တွင်းအခွန်ဦးစီးဌာနကိုပေးသွင်းရတဲ့အခွန်မှာငါတူ service test ကတော့စားတောက်ဆိုင်ပိုင်ရှင်တွေကသူတို့သဘောနဲ့သူတို့စားသုံးသူတွေစီကနေကောက်ခံနေတဲ့အပိုကောက်ခံခြင်းငွေပါအစိုးရကစားသုံးသူပြည်သူတွေစီကနေ service test အနေနဲ့ကောက်ခံတာမျိုးလုံးဝမရှိသလိုဘယ်ဌာနကမှလည်းဘယ်စားတောက်ဆိုင်ကမှတာဝန်ယူကောက်ခိုင်းတာမျိုးလည်းမရှိပါဘူးဒါကိုစားသုံးသူပြည်သူတွေတက်တက်ကွဲကွဲသိကြဖို့လိုပါတယ်ပြည်သူတွေရဲ့မသိနားမလည်မှုကိုအချုပ်လုပ်ငန်းရှင်တွေကအခွင့်အရေးယူပြီး service test ကိုတရားဝင်ကောက်ခံခွင့်ရှိတဲ့ပုံစံမျိုးနဲ့ကောက်ယူနေကြတာပါတချို့စားတောက်ဆိုင်ကြီးတွေကအစိုးရကိုတရားဝင်ပေးသွင်းရတဲ့စားတောက်ခွန်900ကိုင်လုံးပြင်သူတို့သဘောနဲ့သူတို့ကောက်ခံနေကြတဲ့ service test 100ကိုင်လုံးကိုပါထည့်သွင်းပြီး15000ကိုင်လုံးကောက်ခံနေကြတယ်လို့ online စာမျက်နှာတွေပေါ်မှာပြည်စာအထောက်အထားအတိအကျနဲ့ပေါ်ပြနေကြပါတယ်။စားသုံးသူပြည်သူတွေခင်ဗျာအစိုးရကိုပေးသွင်းရတဲ့စားတောက်ခွန်900ကိုင်လုံးအပြင်စားတောက်ဆိုင်တွေကသူတို့သဘောနဲ့သူတို့ကောက်ခံနေကြတဲ့ service test ကိုပါပေးဆောင်နေကြရလို့မိအေးနှစ်ခါနာဆိုသလိုခံနေကြရတာပါ။အစိုးရကကောက်ခံတဲ့စားတောက်ခွန်ကိုအရင်က100ကိုင်လုံးကောက်ခံခဲ့တာပါ။နောက်ပိုင်းစားသုံးသူပြည်သူတွေကပူညံပူညံလုကြတော့2012ခုနှစ်ဧပြီ1ရက်နေ့မှာစပြီး900ကိုင်လုံးပြောင်းလဲကောက်ခံခဲ့ပါတယ်။အချို့စားတောက်ဆိုင်တွေကစားသုံးသူပြည်သူတွေစီကစားတောက်ခွန်ဖို့ထဲသွင်းတက်ချက်ခဲ့ပေမဲ့ပြည်စာမှာတော့စားတောက်ခွန်အတွက်စားတောက်ခွန်တစ်စိတ်ကောင်းကတ်မပေးတတ်ကြပါဘူး။အဲဒီစားတောက်ခွန်ကိုလည်းအစိုးရစီမအပ်ပဲအကုန်အိတ်တဲထဲလိုက်ကြတာတွေအများကြီးရှိပါတယ်။ဒါကြောင့်စားသုံးသူပြည်သူတွေအနေနဲ့လည်းပြည်စာမှာတစ်စိတ်ကောင်းပါမပါစစ်ဆေးဖို့လိုပြီးမပါရင်အခွန်တစ်စိတ်ကောင်းမှကတ်ခံရပါမယ်။ဒါမှစားတောက်ဆိုင်ကယူလိုက်တဲ့စားတောက်ခွန်ဟာအစိုးရသည်တိုက်ရိုက်ရောက်မှာပါအခွန်တစ်စိတ်ကောင်းမကတ်ပေးပဲစားတောက်ခွန်ကောက်တဲ့ဆိုင်တွေကိုအတိပေးတိုင်ကြားရင်ဒဏ်ကြေးရဲ့100ကိုင်လုံးကိုတိုင်ကြားသူကိုပေးမယ်လို့မန္တလေးတိုင်းပြည်တွင်းအခွန်များဦးစီးဌာနကထုတ်ပြန်ထားပါတယ်အခွန်ကောက်ခံပြီးအခွန်တစ်စိတ်ကောင်းမပါရင်အဲ့ဒီပြည်စာနဲ့တကွသက်ဆိုင်ရာမျိုးနယ်ရုံးမှာတိုင်ကြားနိုင်တယ်လို့သိရပါတယ်ငါတို့ဒါအပြင်တိုင်ကြားသူရဲ့နာမည်ပေါက်ကြားမှုမရှိအောင်လျှို့ဝှက်ပေးထားမှာဖြစ်ပြီးအရေးယူမှုကိုလည်းချက်ချင်းလှုပ်ဆောင်ပေးမယ်လို့ပြည်တွင်းအခွန်များဦးစီးဌာနကထုတ်ပြန်ထားပါတယ်နောက်ပြီးစားတောက်ဆိုင်တွေကလည်းကိုယ်သဘောနဲ့ကိုယ်ကောက်ခံနေတဲ့ service test ဆိုတာကိုလည်းစားသုံးသူရေးရဦးစီးဌာနကပြန်လည်စီစစ်သွားမှာဖြစ်ပြီးအခုလပိုင်းမှာပဲကြေညာချက်ထုတ်ပြန်သွားမယ်လို့သိရပါတယ်။တမ်းမတ်ချက်အတိုင်းမလိုက်နိုင်ရင်ဥပဒေအရအရေးယူမယ်လို့လည်းသိရပါတယ်။တကယ်တော့စားတောက်ဆိုင်တွေမှာလာစားတဲ့သူတွေကိုလိုအပ်တဲ့ဝန်ဆောင်မှုအပြည့်ပေးဖို့ကစားတောက်ဆိုင်ပိုင်ရှင်တွေရဲ့တာဝန်သာဖြစ်ပါတယ်။ဆိုင်မှာခန့်ထားတဲ့ဝန်ထမ်းတွေရဲ့လကကိုလည်းဆိုင်ပိုင်ရှင်တွေကတာဝန်ယူရမှာပါ။အခုကျတော့စားတောက်ဆိုင်ပိုင်ရှင်တွေကလူလေကြပြီးသူ့ဆိုင်မှာခန့်ထားတဲ့ဝန်ထမ်းတွေရဲ့လကနဲ့ဝန်ဆောင်မှုတွေပေးရမယ့်အဖိုးအခကိုစားသုံးသူကွန်ဆူမာတွေကိုတစ်ဖက်လက်နဲ့ service charge ဆိုပြီးမျှခံခိုင်းလိုက်တာပါစားသုံးသူတွေကအစားအသောက်တွေအဖိုးအခအပြင်စားတောက်ဆိုင်ပိုင်ရှင်ကသူ့ဝန်ထမ်းတွေအတွက်ပေးရမယ့်ဝန်ဆောင်ကကိုပါထပ်ပြီးပေးချေနေရတယ်လို့ဖြစ်နေပါတယ်ဒါကိုစားသုံးသူတော်တော်များများကဘေးရှင်းတဲ့အခါကျမှသိရတာပါအဲ့ဒီကြတော့မှမကြေမလည်ဖြစ်ပြီးပြဿနာတွေတက်ကြတာလည်းရှိပါတယ်တကယ်တော့စားတောက်ဆိုင်ပိုင်ရှင်တွေအနေနဲ့အခုလို service test ကောက်ခံခြင်းစားသုံးသူတွေကိုမိနူးမှာဖြစ်ဖြစ်မစားတောက်ခင်စိုင်ဝင်နှန်းတွင်ကနေတဆင့်ဒီလို service test ကောက်မှာဆိုတဲ့အကြောင်းကြိုတင်အကြောင်းကြားအသိပေးထားရင်ပြဿနာဖြစ်เสียအကြောင်းမရှိပါဘူး။စားသုံးသူတွေဘက်ကကြိုတင်အသိပြီးကျေနပ်ရင်စားကြပါလိမ့်မယ်။ကြိုတင်မသိရပဲဘေးရှင်းတော့မှသိရတော့အလင့်ငိုက်ခံရသလိုဖြစ်ပြီးစားသုံးသူဘက်ကမကြေမနက်နဲ့ complaint တက်တာကိုခံရနိုင်ပါတယ်။ဘေးစာရွက်ကို online မှာတင်ပြီးသူ့မကြေနပ်မှုကိုဖောက်တယ်ချရင်တကယ်တမ်းနှစ်နာမှာကစားတောက်ဆိုင်ပန်ရှင်တွေသာဖြစ်သွားနိုင်တာကြောင့်စားတောက်ဆိုင်ပိုင်ရှင်တွေဘက်ကလည်း service test ကောက်မယ်ဆိုရင်တည်တည်ချာချာစဉ်းစားလုံဆောင်သင့်ပါတယ်။ကောက်မယ်ဆိုရင်လည်းစားသုံးသူတွေကိုကြိုတင်အသိပေးတဲ့နည်းလမ်းကိုသုံးရပါလိမ့်မယ်။စားသုံးသူကာကွယ်ရေးဦးစီးဌာနကလည်းစားသုံးသူတွေမနစ်နာရအောင်တည်တည်ချာချာစီစစ်ပြီးစားတောက်ဆိုင်ပိုင်ရှင်တွေလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုအသေးချာချမှတ်ပြီးလိုက်နာမှုမရှိတဲ့လုပ်ငန်းရှင်တွေကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ပေးခြင်းအပြင်စားသုံးသူတွေကိုအကာအကွယ်ပေးသင့်တယ်ဆိုတဲ့အကြောင်းအကြံပေးတင်ပြလိုက်ပါတယ်။ငါတူလည်းပေးရတဲ့အဖိုးအခနဲ့ထိုက်တန်တဲ့ဝန်ဆောင်မှုကိုပြန်ရတဲ့နိုင်ငံသားတယောက်ဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး